EU ဥရောပတပ်မဂါကမြန်မာနိုင်ငံဆိုင်ရာအသံမှတ်ကြီးဖြစ်ဘယ်လ်ဂျီယံနိုင်ငံသားရိုလန်ကိုဘီယားကိုရွေးချယ်လိုက်တဲ့အကြောင်းတင်ပြပါမယ်။မစ္စတာကိုဘီယားကို EU ရဲ့မြန်မာနိုင်ငံဆိုင်ရာပထမဆုံးတပ်မှတ်ကြီးဖြစ်နေခန့်လိုက်တဲ့အတွက်နှစ်ဖက်ကြားဆက်ဆံရေးတွေပိုပြီးတော့တိုးမြင့်လာတော့မယ်လက္ခဏာဖြစ်နေလေအကဲကတ်တွေကညင်ညာပါလေဒီအကြောင်းအဖြစ်ဆုံးကတော့ဒေါခင်မျိုးသက်ကတင်ပြပေးမှာပါရှင
်ဥရောပသမဂ္ဂနိုင်ငံခြားရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာအကြီးအကဲလက်ဖြစ်ဥရောပကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌကက်သရင်းအက်စတန်ကလက်ရှိအဇာဘိုင်ဂျန်ဆိုင်ရာ EU တာဝန်ကြီးဖြစ်တဲ့တာဝန်ထမ်းဆောင်နေတဲ့ရိုလန်ကိုဘီယာကို EU ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ကြီးတာဝန်ကိုထမ်းဆောင်ဖို့ရွေးချယ်လိုက်ကြောင်းမေလ31ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်မစ္စတာကိုဘီယာဟာကင်ညာနိုင်ငံမှာရောကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာပါဥရောပကောင်စီရဲ့ကိုယ်စားလှယ်ဖြစ်လဲအရင်ကတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်မြန်မာနိုင်ငံမှာ2011ခုနှစ်အရသာအစိုးရတက်လာခဲ့တဲ့နောက်ပိုင်းပြုပြင်ပြောင်းလဲမှုတွေဆက်ပြီးလုပ်မယ်လို့မြန်မာအစိုးရကကတိပေးပြီးပုံမူပွင့်လင်းတဲ့လူမှုအတိုင်းဝိုင်းဖြစ်လာအောင်တည်တည်သားသားလှုပ်ဆောင်လာတာကိုတုံ့ပြန်တဲ့အနေနဲ့ဥရောပသမဂ္ဂကဒီနှစ် January လထဲမှာပဲရန်ကုန်မှာEU ယုံဖွင့်ဖို့အတွက်ဆုံးဖြတ်ခဲ့တာဖြစ်ကြောင်းနဲ့ဒီယုံအတွက်တာဝန်ခံဆောင်ရွက်မဲ့ Roland Cobia ဟာလည်း EU ရဲ့ကျွမ်းကျင်ဝန်ထမ်းတဦးဖြစ်တယ်လို့ဖော်ပြထားပါတယ်။ Roland Cobia ဟာဥပဒေပညာရှင်တဦးဖြစ်ပြီးအတွေ့အကြုံရင့်ကျက်သူတဦးဖြစ်တာမို့သူ့ကိုခန့်အပ်ဖို့ရွေးချယ်တာအတွက်ကျေနပ်တယ်လို့ဥရောပကမြန်မာအရေးဆောင်ရွက်နေတဲ့ယုံတာဝန်ခံဥနယ်အောင်ကပြောပါတယ်
။ Roland Cobia ဟာ Belgium လူမျိုးဖြစ်ပြီးတော့ပညာရပ်တယောက်ဖြစ်တယ်သူကလောမှာ PhD ပဲရခဲ့တယ်ဥရောပနိုင်ငံကြီးမှာနှစ်ပေါင်း20ကျော်လောက်ကိုရှိတယ်သူကနျူကလ িয়ার လောရူဘာလို့စာရီဖြင့်မှာဆိုလို့ရှိရင်လည်းပဲသူကမတ်စတာဘွဲ့ကြီးကိုရခဲ့တဲ့လူမျိုးဖြစ်တယ်နောက်ဘာသာစကားနိုင်ငံမျိုးတက်တယ်အဲ့တော့တကယ်ကိုပညာလည်းတက်တယ်နိုင်ငံကြီးသမားလည်းပြီးရတယ်အဲ့လိုလူတော်လူကောင်းဆိုဟိုမြန်မာနိုင်ငံအတွက်ပါမခနဆိုတာကတော့အမတန်ကိုတင့်တော်တဲ့တယောက်လူကျွန်တော်အမြင်တယ
်ဥရောပသမဂ္ဂက2009ခုနှစ်ကနေ2011ခုနှစ်ထိမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်နေပီယက်ရိုဖာစီနိုကိုခန့်အပ်ပြီးမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲလာအောင်တာဝန်ယူဆောင်ရွက်စီခဲ့တယ်လို့ EU ရဲ့ထိုင်းနိုင်ငံဆိုင်ရာအသံမှတ်ကြီးဒေးဗစ်လစ်မန်ကိုမြန်မာနိုင်ငံအရေးပူးတွဲတာဝန်ထမ်းဆောင်စေခဲ့ပါတယ်လက်ရှိမှာတော့ရန်ကုန်မှာအော်စတြီးယားနိုင်ငံသားAndreas Liska တာဝန်ယူပြီးဆောင်ရွက်နေတာဖြစ်ပါတယ် EU ဟာမြန်မာနိုင်ငံနဲ့ဆက်ဆံရေးမှာစီးပွားရေးကိုပဲတိတ်ဆောင်ပေးလွှင့်နေပြီးလက်နက်ကလွဲလို့ကြံရည်ယူတားမြစ်မှုတွေဖယ်ရှားပေးတာဟာအချိန်ဆောလွန်းတယ်လို့မြန်မာအစိုးရကလက်ရောတာများနေတယ်လို့ဥရောပကမြန်မာအရေးဆောင်ရွက်နေသူတွေကသတ်မှတ်ထားတာကြောင့်ဒီလိုလှုပ်ဆောင်မှုတွေကိုတာဝန်ယူဆောင်ရွက်နေတဲ့လက်ရှိတာဝန်ခံအစားဥပဒေပညာရှင်တဦးကိုခန့်အပ်လိုက်တာဟာအခြေအနေကိုတမျိုးပြောင်းလာစေနိုင်မယ်လို့မျှော်လင့်ထားကြောင်းလည်းပြောပါတယ်
။မာဗီအတွက် EU ဟာဘလောက်လုပ်ပြီးနိုင်မလဲဆိုတာကိုကျွန်တော်တို့ကသိမျှော်လင့်ချက်မထားဘူး။မြန်မာနိုင်ငံဖြစ်ပျက်နေတဲ့ပြဿနာတွေဘာတွေကိုပြောတာဆိုတာနည်းတယ်။သိပြီးတော့သူကလောကြီးပြီးတော့စီးပွားရေးဘက်ကိုဝင်ဖို့ပဲသူကစူးစမ်းနေတာဖြစ်တယ်။အဲ့ဒီမှာဩစတြီးယားနိုင်ငံက Andreas Liss ဆိုတဲ့ပုဂ္ဂိုလ်ကိုသူတို့ကတော်တော်လေးအားကိုးပြီးလုပ်နေတာလေရှိတာ哦 Andreas Liss ကိုပဲတာမတ်ဒီပါများခမ်းလားဆိုပြီးတော့တော်တော်လေးစိုးရိမ်နေတာဒီအချိန်မှာ Roland Cobia ကိုခန့်လိုက်တယ်ဆိုတော့ကျွန်တော်တို့တော်တော်လေးစိတ်သက်သာရရသွားတယ်ပေါ့လေ
မြန်မာနိုင်ငံဆိုင်ရာတာမတ်ဖြစ်နေခန့်ဖို့ EU ကနေရွေးချယ်လိုက်တဲ့ Roland Cobia ကိုမြန်မာအစိုးရကလက်ခံပြီးဆိုရင်သူဟာပထမဆုံး EU ဆိုင်ရာမြန်မာတာမတ်ကြီးဖြစ်လာတော့မှာပါ